This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်
ဗီဒီယို NUG ကိုနားဆင်နေကြတဲ့မိဘပြည်သူများနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှပါအေးချမ်းလုံခြုံကြပါစေလို့ဗီဒီယို NUG အဖွဲ့သားများမှဆုတောင်းမေတ္တာပို့သလိုက်ပါတယ်ခင်ဗျာမင်္ဂလာနံနက်ခင်းပါခင်ဗျာဒီကနေ့2025ခုနှစ်ဧပြီလ22ရက်နေ့ရေဒီယို NUG ရဲ့မနက်ပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာရေဒီယို NUG စီရေးသတင်းကောက်နှုတ်ချက်ကိုမင်းယူကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာရေဒီယို NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီးရေဒီယို NUG ရဲ့မနက်ခင်းစီရေးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးစီရေးသတင်းနေဖြင့်ထိုင်းမြန်မာနယ်စပ်ရှိအကြမ်းဖက်စစ်ကောင်စီရဲ့မော်ဖားသူတပ်စခန်းကိုသိမ်းပိုက်ပြီးလက်နက်ခဲယမ်းများအများအပြားရရှိကာစစ်ကောင်စီတပ်ဖွဲ့များထွက်ပြေးတဲ့သတင်းကိုတင်ပြပေးပါမယ်။ဧပြီလ19ရက်ညနေပိုင်းတွင်ကရင်ပြည်နယ်ဒေါနာတောင်တန်းအရှိချမ်းကစစ်ကောင်စီတပ်ရဲ့လေးဝော်မော်ဖားသူတပ်စခန်းကို KNU တပ်မဟာခွန်နဲ့ပူးပေါင်းတပ်ကသိမ်းပိုက်ခဲ့ပြီးလက်နက်ခဲယမ်းများအများအပြားရရှိကာစစ်ကောင်စီတပ်ဖွဲ့များထွက်ပြေးသွားကြောင်းထိုင်းသတင်းများအရသိရပါတယ်။မြရီမြို့နယ်မှာရှိတဲ့မော်ဖားသူစခန်းကို April 18ရက်ညနေပိုင်းကစတင်တိုက်ခိုက်ခဲ့တာဖြစ်ပြီးတရက်အကြာမှာပဲစခန်းသိမ်းနိုင်ခဲ့တယ်လို့သိရပါတယ်။တိုက်ပွဲတွေနဲ့စစ်ကောင်စီလက်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်မြန်မာဘက်ချမ်းကကလေးတွေနဲ့မျိုးသမီးတွေအပါအဝင်ဒေသခံများကထိုင်းဘက်ကိုထွက်ပြေးတိမ်းရှောင်လာကြတယ်လို့ထိုင်းသတင်းများကဖော်ပြထားပါတယ်။တိုက်ပွဲငြိမ်သက်လာတာနဲ့အမျှထွက်ပြေးတိမ်းရှောင်နေသူ100ကျော်ကိုထိုင်းဘက်မှပြန်လည်ပို့ဆောင်ဖို့စီစဉ်နေတယ်လို့သိရပါတယ်ခင်ဗျာ။ဒုတိယသတင်းအနေဖြင့်ထီထာဗျူဟာစခန်းသိမ်းတိုက်ပွဲမှာပါဝင်ခဲ့တဲ့မဟာမိတ်များကိုမှတ်တမ်းတင်ချီးကျူးဂုဏ်ပြုတဲ့သတင်းကိုတင်ပြပေးပါမယ်။ထီထာဗျူဟာစခန်းသိမ်းတိုက်ပွဲအတွင်း KNU, KNLA တပ်မဟာ၄နှစ်အတူစွန်းစွန်းတမန်ပူးပေါင်းပါဝင်တိုက်ခိုက်ခဲ့တဲ့မဟာမိတ်တော်လှန်အင်အားစုများကို KNU ဗိတ်တော်ဝဲခရိုင်တပ်မဟာ၄ကဂုဏ်ပြုမှတ်တမ်းတင်လွှာထုတ်ပြန်ထားပါတယ်။ဧပြီလ12ရက်နေ့ကနေ19ရက်နေ့အတွင်းထီထာဗျူဟာစကန်သိန်းတိုက်ပွဲမှာပါဝင်ခဲ့တဲ့ KNLA တပ်မဟာလေးဌာနချုပ်တပ်ဖွဲ့များ KNLA တပ်ရင်း10 KNLA တပ်ရင်း11 KNLA တပ်ရင်း203 KNDO တပ်ရင်း9 KNU ဗိတ်တော်ဝဲခရိုင်တစ်တော်ဌာန NUG ပြည်သူ့ကာကွယ်တပ်မတော်ဒဝဲခရိုင်တပ်ရင်း1တပ်ရင်း2 FFD Federal Democracy အတွက်အင်အားစု KDSF Green Dawn အထူးတပ်ဖွဲ့ Dragon Square UAV ပုတ်ပြင်းမြို့နယ် CDM ရဲတပ်ဖွဲ့ KNPF ကရင်မျိုးသားရဲတပ်ဖွဲ့ဒဝဲပြည်သူ့လွတ်မြောက်ရေးတပ် TPLF Sky Ghost Drone တပ်ဖွဲ့ KWO KYO ကစဲရိုမြို့နယ်ခေါင်းဆောင်နှင့်အဖွဲ့သားများကြေးရွာလုံခြုံရေးအဖွဲ့များဒေသခံများအလုံးကိုကျေးဇူးတင်ရှိပါကြောင်းဂုဏ်ပြုထားပါသည်စစ်အာဏာရှင်စနစ်အပါအဝင်အာဏာရှင်စနစ်ချုပ်ငြင်းရေးနှင့် Federal ပြည်ထောင်စုတည်ထောင်ကငြိမ်းချမ်းသောလူအဖွဲ့အစည်းကိုပြန်တည်ဆောက်လိုတဲ့လူငယ်ရဲဘော်ရဲဘက်များရဲ့ပေးဆက်မှုများကိုလည်းလေးစားစွာမှတ်တမ်းတင်ကြောင်းဖော်ပြထားပါသည်ခင်ဗျာဆလဘီမြိုင်မှာလုံခြုံရေးစောင့်နေတဲ့စစ်ကောင်စီတပ်ဖွဲ့ဝင်များကိုအနီးကပ်ပစ်ခတ်တိုက်ခိုက်ခဲ့ရာနှစ်ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။မကွေးတိုင်းပခုတ်ကူခရိုင်မြိုင်မြို့မြောက်ဖက်မှာလုံခြုံရေးစောင့်နေတဲ့စစ်ကောင်စီတပ်ဖွဲ့ဝင်များကိုအနီးကပ်ပစ်ခတ်တိုက်ခိုက်ခဲ့ရာနှစ်ဦးသေဆုံးခဲ့တယ်လို့မြိုင်ပကဖကထုတ်ပြန်ထားပါတယ်။ဧပြီလ20ရက်နေ့မနက်6နာရီခွဲအချိန်ခန့်မှာလုံခြုံရေးစောင့်ကြပ်နေတဲ့စစ်သားရဲနဲ့ပြူစောတိများကို စားတော့ရင်းနဲ့အခြားအရာများနဲ့ရှေရှုပ်နေချိန်မှာအနီးကပ်ပစ်ခတ်တိုက်ခိုက်ခဲ့တာလို့ဆိုပါတယ်။၎င်းတိုက်ခိုက်မှုအတွင်စစ်ကောင်စီတပ်ဖွဲ့ဝင်2ဦးခန့်သေဆုံးခဲ့ပြီး MA1 တလက်ကာဘိုက်တလက်ကြီး23,000ကိုသိမ်းဆည်းရရှိခဲ့တယ်လို့ဖော်ပြထားပါတယ်။အဆိုပါစစ်စင်ရေးကိုမြိုင်းပကဖအညာတပ်ပေါင်းစု1000ဘိုးပြောင်အဖွဲ့တို့ကပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်တယ်လို့သိရပါတယ်ခင်ဗျာ။ဆလဘီလူငယ်တွေကိုပေါ်တာဆွဲရန်ရောက်နေတဲ့ငရှင်ရိုးအုပ်စုအုပ်ချုပ်ရေးမှူးအားပြစ်ခတ်ရှင်းလင်းတဲ့သတင်းကိုတင်ပြပေးပါမယ်။ပဲခူးတိုင်းတာယာဝရီခိုင်အုပ်ဖို့မြို့နယ်ကျောင်းစုရွာနေငရှင်ရိုးအုပ်စုအုပ်ချုပ်ရေးမှူးဖြစ်သူကိုပြစ်ခတ်ရှင်းလင်းခဲ့တယ်လို့မြောက်ပြောက်ကြားတပ်ဖွဲ့အုပ်ဖို့ကထုတ်ပြန်ထားပါတယ်။ဧပြီလ20ရက်နေ့မနက် 6:10 မိနစ်တွင်ငရှင်ရိုးရွာကအလှူမှာလူငယ်တွေကိုပေါ်တာဆွဲရန်ရောက်နေတဲ့ငရှင်ရိုးအုပ်စုအုပ်ချုပ်ရေးမှူးနိုင်ဦးဆိုသူကိုဦးကောင်းတဲ့တဲ့အနီးကပ်ပြစ်ခတ်ခဲ့ရာနေရာမှာပဲတည်ဆုံသွားတယ်လို့ဆိုပါတယ်ပြစ်ခတ်ရှင်းလင်းမှုကိုတာယာဝရီခရိုင်တရင်3802တက်ခွဲလီမြေရောက်ပြောက်ကြားတက်ဖွဲ့အုပ်ဖို့ကဆောင်ရွက်ခဲ့တာဖြစ်ပြီးလက်ပစ်ပုံးနှလုံးမိုဘိုင်းဖုန်းတစ်လုံးငွေသားတသိန်းကျပ်နဲ့မှတ်ပုံတင်တစ်ခုကိုတင်ဆက်ရရှိခဲ့တယ်လို့သိရပါဗါးအုပ်ချုပ်ရေးမှူးနိုင်ဦးဟာစစ်ကောင်စီထုတ်ပေးထားတဲ့တနက်နဲ့လက်ပစ်ပုံးပြပြီးပြည်သူများထံမှစစ်မှုထမ်းကြီးဆိုကာငွေကြေးချင်းချောက်ကောက်ခံခြင်းလူငယ်များသာမကအသက်60ကျော်အမျိုးသားများကိုပါပေါ်တာဆွဲဖမ်းဆီးချင်းချောက်ငွေညစ်ခြင်းတော်လိုင်းတက်ဖွဲ့များနဲ့ပြည်သူများကိုဆဲဆိုးစိန်ခေါ်ခြင်းများကိုလှုပ်ဆောင်နေတာကြောင့်အခုလိုအရေးယူခဲ့တာဖြစ်တယ်လို့ဖော်ပြထားပါတယ်ခင်ဗျာဆလဘီပဇွန်မြောင်းကျေးရွာကိုလက်နက်ကြီး drone လေကြောင်းပစ်ကူတို့ဖြင့်စစ်ကောင်စီစစ်ကြောင်းထိုးတဲ့သတင်းကိုတင်ပြပေးပါမယ်။ပဲခူးတိုင်းညောင်လေးပင်မြို့နယ်ပဇွန်မြောင်းကျေးရွာကိုစစ်ကောင်စီတပ်ကလက်နက်ကြီး drone နဲ့လေကြောင်းပစ်ကူများအသုံးပြုကာစစ်ကြောင်းထိုးဝင်ရောက်လာတယ်လို့Fire Dragon မိနကားစစ်ကြောင်းကထုတ်ပြန်ထားပါတယ်။ဧပြီလ20ရက်နေ့မနက် 9:20 မိနစ် 20 ခန့်မှာစစ်ကောင်စီတပ်အင်အား60ကျော်ဖြင့်ပဇွန်မြောင်းရွာထဲကိုစစ်ကြောင်းထိုးဝင်ရောက်လာရာ P23703 Fire Dragon နဲ့ထိတွေ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ဆိုပါတယ်။တိုက်ပွဲအတွင်းစစ်ကောင်စီတပ်ဘက်ကအရာရှိအပါအဝင်3ဦးသေဆုံးသွားခဲ့ပြီး5ဦးထပ်မံထိခိုက်ဒဏ်ရာရရှိခဲ့ကာပြန်ဆုတ်သွားခဲ့တယ်လို့ဖော်ပြထားပါတယ်။ထို့နောက်စစ်ကောင်စီက drone လက်နက်ကြီးတွေအပြင် MI35 ချိန်မုံရင်ရဟတ်ယင်ပစ်ကူထိပါယူခဲ့ပြီးစစ်ကြောင်းပြန်ထိုးနိုင်ဖို့ကြိုးစားခဲ့တယ်လို့ဆိုပါတယ်။လက်ရှိအချိန်ထိစစ်ကောင်စီတပ်ကရှေ့မတက်လာနိုင်သေးပဲထိတ်တက်ရင်ဆိုင်ထားဆဲဖြစ်တယ်လို့မိဒကားစစ်ကြောင်းကဖော်ပြထားပါတယ်ခင်ဗျာ။ဆလဘီရွှေဘိုကွန်စက်ရွာစာတင်ကျောင်းကိုလေရင်ဖြင့်ဘုံကျဲကိုဝင်ဆောင်အပါဝင်2ဦးသေဆုံးပိုက်ထဲကကလေးအားခွဲစိတ်ကဲ့တင်တော်လဲတေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။ဧပြီလ20ရက်နေ့ညနေ 3:15 မိနစ်ခန့်တွင်ရွှေဘုံမြို့နယ်ကွန်စက်ရွာစာတင်ကျောင်းကို Jet Fighter တိုက်လေယာဉ်နဲ့ဘုံကျဲသွားကြောင်းဒေသသတင်းများအရသိရပါဗျ။လေကျောင်းဘုံကျဲမှုအတွင်မိဖွားကနီကိုဝင်တဲ့အပါဝင်အမျိုးသမီး2ဦးပွဲချင်းပြီးတေဆုံးက6ဦးဒဏ်ရာရခဲ့တယ်လို့သိရပါဗျ။တေဆုံးသူကိုဝင်တဲ့အမျိုးသမီးကိုအရေးပေါ်ခွဲစိတ်ကပိုက်ထဲကကလေးကိုကဲ့တင်နိုင်ဖို့ကြိုးစားခဲ့ပေမဲ့ကလေးပါအသက်ဆုံးရှုံးရတယ်လို့သိရပါတယ်ခင်ဗျာဆလဘီတရချောင်းရငဲရွာကိုအကြမ်းဖက်စစ်တပ်ကလေရင်ဖြင့်ဘုံကျဲတိုက်ခိုက်အသက်9နှစ်အရွယ်ကလေးတဦးအပါဝင်ပြည်သူ2ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်ဧပြီလ19ရက်နေ့နနက်7နာရီခန့်တွင်တရချောင်းမြို့နယ်ရငဲရွာကိုအကြမ်းဖက်စစ်တပ်ကတိုက်ပွဲဖြစ်ပွားခြင်းမရှိဘဲလေရင်ဖြင့်ဘုံကျဲတိုက်ခိုက်ခဲ့ကြောင်းဒေသသတင်းများအရသိရပါတယ်လေချောင်းတိုက်ခိုက်မှုအတွင်အသက်9နှစ်အရွယ်ကလေးငယ်တဦးနှင့်အသက်50ကျော်အရွယ်အမျိုးသားတဦးတို့သေဆုံးပြီးပြည်သူ4ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်ခင်ဗျာယခုနောက်ဆုံးစီးရီးသတင်းနေဖြင့်ပြည်သူစစ်မှုထမ်းတင်နန်းစစ်နှစ်ဦးလိုက်ကော local PDF ထံအလင်းဝင်လာတဲ့သတင်းကိုတင်ပြပေးပါမယ်။ရှမ်းပြည်နယ်တောင်ပိုင်းမိုင်းပုံမြို့နယ်အခြေစိုက်စစ်ကောင်စီရဲ့အမှတ် 918 ချင်းမြန်တပ်ရင်းမှပြည်သူစစ်မှုထမ်းတင်နန်းစစ်တပ်သားနှစ်ဦးအလင်းဝင်လာခဲ့တယ်လို့လိုက်ကော local PDF ကသတင်းထုတ်ပြန်ထားပါတယ်။ဧပြီလ19ရက်နေ့ခမရ919တပ်ရင်းမှတပ်သားမောင်တန်းစိုးဦးနဲ့အခြားတပ်သားတဦးတို့ဟာလွိုင်ကော်မြို့နယ်ဒေသခံပြည်သူ့ကာကွယ်တပ်ဖွဲ့ထံလက်နက်မဲ့လာရောက်ပူးပေါင်းခဲ့တယ်လို့ဆိုပါတယ်။၎င်းတပ်သား2ဦးဟာစစ်မှုထမ်းတင်နန်းအပတ်စဉ်9နဲ့6တင်နန်းစင်တွေဖြစ်ပြီးရှောင်းတခင်ဖမ်းဆီးခံရကအတင်းအဓမ္မလူသစ်စုဆောင်းခံခဲ့ရတာဖြစ်တယ်လို့သိရပါတယ်။အလင်းဝင်ရောက်ခိုလုံလာတဲ့တပ်သားများအားနှွေးထွေးစွာကြိုဆိုခဲ့ပြီးလုံခြုံတဲ့နေရာမှာထားရှိက၎င်းတို့ရဲ့စန္ဒအလျောက်လွတ်လပ်စွာချေခွင့်ကိုအလေးထားသွားမယ်လို့ဖော်ပြထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စည်ရေးသတင်းကောက်နှုတ်ချက်တွေကိုတော့ Radio NUG သတင်းတော့မင်းစစ်သွေးနဲ့ Carshell တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ ရေဒီယို NUG မှဆက်လက်အသံလွှင့်ပေးနေပါတယ်။စီရေးသတင်းကောင်းနှုတ်ချက်ပြီးမှတော့ပြည်တွင်းသတင်းများကိုຫນွေဦးမိုင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုချိန်ကစပြီးဒီယို NUG ရဲ့မနက်ခင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ရှင်။ကျွန်မຫນွေဦးမိုင်ပါ။အိုးဘိုချင်းထောင်တွင်၌အဆောက်အုံထိခိုက်ပျက်စီးမှုများပြားပြီးနိုင်ငံရေးအကျဉ်းသားအကျဉ်းသူများပါဝင်အကျဉ်းသား30ကျော်သေဆုံးခဲ့ရမှုအခြေအနေနဲ့ပတ်သက်၍အဖွဲ့အစည်း9ဖွဲ့ပူးတွဲသဘောထားထုတ်ပြန်တဲ့သတင်းကိုဥစွာတင်ပြပေးသွားပါမယ်။အိုမေးဟောင်းနှွမ်း၍စကိုင်းငလင်ကြီးကြောင့်ပြုတ်ပြင်းမွမ်းမံခြင်းမရှိတဲ့အိုးဘိုချင်းထောင်အဆောက်အုံများပြိုကျပျက်စီးခဲ့ပြီးထောင်တွင်းသတင်းအချက်အလက်များအရငလင်ကြောင့်ထိခိုက်ဒဏ်ရာရရှိသူ280ဦးကျော်ရှိကာနိုင်ငံရေးအကျဉ်းသား10ဦးနိုင်ငံရေးအကျဉ်းသူ10ဦးကပါဝင်အကျဉ်းသူအကျဉ်းသားစုစုပေါင်း30ဦးထက်မနည်းတေဆုံးခဲ့ရမှုအပေါ် PPNM အပါအဝင်အဖွဲ့အစည်း9ဖွဲ့မှပူးတွဲသဘောထားထုတ်ပြန်ခဲ့ပါတယ်။ပျက်စီးဆုံးရှုံးမှုမှာမြေပြင်တွင်ပိုမိုများပြားနိုင်ပြီးအိုးဘိုထောင်အတွင်းရှိနိုင်ငံရေးအကျဉ်းသူအကျဉ်းသားများသည့်ငလင်ကပ်ဘေးကိုဆိုးရွားစွာထိခိုက်ခံစားခဲ့ကြရတော့လဲယခုချိန်ထိပြည်တွင်းပြည်ပနှင့်နိုင်ငံတကာအဖွဲ့အစည်းများထံမှလူသားချင်းစာနာထောက်ထားမှုအကူအညီများရှိကြသည့်အပြင်တရင်မှောင်ချခံထားရသည့်အခြေအနေတွင်ရှိနေတယ်လို့ဖော်ပြထားပါတယ်။အကြံဖက်စိအုပ်စုသည်အကျဉ်းထောင်တွင်ငလင်ကြောင့်ထိခိုက်ဒေဆုံးမှုအခြေအနေများကိုယနေ့ချိန်ထိရည်ရွယ်ချက်ရှိရှိတရင်ဖုံးကွယ်ထားသည့်အပြင်ငလင်တန်းခန်းစားထားရသည့်နိုင်ငံရေးအကျဉ်းသူအကျဉ်းသားများကိုထောင်ပြောင်းရွှေ့မီဟုချိန်ချောက်ဖိနှိပ်မှုများပြင်းပြင်းထန်ထန်ပြုလုပ်နေကြောင်းပြင်းထန်သောငလင်တန်းကြောင့်ရုပ်ပိုင်းနှင့်စိတ်ပိုင်းဆိုင်ရာပြင်းပြင်းထန်ထန်ထိခိုက်ခံစားထားရသည့်နိုင်ငံရေးအကျဉ်းသူအကျဉ်းသားများသည်ထောင်တွင်းစေကူတာမှုလုံလုံလောက်လောက်များရှိကြရသည့်အပြင်အကျဉ်းထောင်ဝန်ထမ်းများ၏ဖိနှိပ်ချိန်ချောက်မှုများကိုပါခံနေရကြောင်းငလင်ကြောင့်ပျက်စီးယူယွင်းနေသောအကျဉ်းထောင်အဆောက်အုံများအတွင်သို့ဝင်ရောက်နေထိုင်ရန်အတင်းကျပ်စေခိုင်းမှုများရှိနေပြီး၎င်းတို့၏စေခိုင်းမှုကိုမနာခံသောနိုင်ငံရေးအကျဉ်းသူအကျဉ်းသားများကိုတာယာဝတီထောင်သို့ပြောင်းရွှေ့ရန်ချိန်ချောက်စီစဉ်လက်ရှိကြောင်းငလင်ကြီး၏နောက်ဆက်တွဲငလင်များကြောင့်နိုင်ငံရေးအကျဉ်းသူအကျဉ်းသားများ၏ကျင်းထောင်တွင်နေထိုင်ရမှုမှာအချိန်မရွေးတည်ဆုံးနိုင်ခြင်းရှိသည့်အသက်အနည်းဆိုးရိမ်မှုများအာနာပိုင်များ၏ချိန်ချောက်ခံရမှုများကြားတွင်နေစဉ်နေထိုင်နေကြရကြောင်းအသိပေးထားပါသည်။ကမ္ဘာကုလသမဂ္ဂပါဝင်နိုင်ငံတကာလူ့အခွင့်အရေးအဖွဲ့များအနေဖြင့်မြန်မာနိုင်ငံအကျဉ်းထောင်များထဲမှနိုင်ငံရေးအကျဉ်းသားများအားအကြမ်းဖက်ဆဲဥစု၏ရက်စစ်စွာဖိနှိပ်ကြမ်းဖက်မှုအခြေအနေအားစင်ဆက်မပြတ်စောင့်ကြည့်ဖိအားပေးကြရန်အထူးတိုက်တွန်းတောင်းဆိုထားပါသည်ရှင်။ဆလပီ MLA ကကျင်းပတဲ့အစီအမံဆက်သွယ်ရေးတင်နန်းမှာ CDM ဘူကြီးကတင် जा ပို့ချပေးတဲ့သတင်းကိုတင်ပြပါမယ်။မွန်ပြည်လွတ်မြောက်ရေးတပ်တော် MLA ကဦးစီးကျင်းပခဲ့တဲ့အစီအမံဆက်သွယ်ရေးအပတ်စဉ်တင်နန်းမှာ CDM ဘူကြီးကတင် जा ပို့ချပေးခဲ့တယ်လို့သိရပါတယ်။စစ်ကောင်စီရဲ့ဆက်သွယ်ရေးတပ်မှ CDM ပြုတ်လုလာခဲ့တဲ့ဘူကြီးဘုံတိုင်မှတော်လှန်ရေးကိုရှေ့ရှုပြီးတင် जा ပို့ချပေးခဲ့တာလို့ဆိုပါတယ်။အဆိုပါစစ်မြေဆက်သွေးတင်တဲ့အပတ်စဉ်တစ်ကိုမွန်ပြည်လွတ်မြောက်ရေးတပ်တော်ပြန်လွှားစစ်ကြောင်းနဲ့လိုင်းရင်ဘတာလင်စစ်ကြောင်းတို့ကရဲဘော်များတက်ရောက်ခဲ့ကြပါတယ် Frequency Spectrum စတဲ့ဆက်သွေးရေးလုံခြုံမှုဆိုင်ရာပညာရက်များကိုတင် जा ပို့ချပေးခဲ့တဲ့ CDM ကြီးဘုံတိုင်အားရဲဘော်များကိုစာမွန်ပြည်လွတ်မြောက်ရေးတပ်တော်ကအထူးကျေးဇူးတင်ကြောင်းဖော်ပြထားပါတယ်ရှင်မေလ25ရက်ဘော့စတွန်မြို့တွင်ရောင်နီတော်လှန်ဂီတပွဲကိုပြုလုပ်မည်တဲ့တဲ့ကိုဆက်လက်တင်ပြပါမယ်။မေလ25ရက်အမေရိကန်ပြည်ထောင်စုဘော့စတွန်မြို့မှာတော်လှန်မှုပညာရှင်လင်းလင်းနဲ့ချစ်သူဝေတို့ရဲ့ရောင်နီရန်ပုံငွေဂီတပွဲတော်ကိုထက်မှန်ကျင်းပပြုလုပ်သွားမယ်လို့တင်ရရှိပါတယ်။ရောင်နီရန်ပုံငွေဂီတပွဲတော်အတွက်လက်မှတ်တွေကိုစတင်ရောင်းချနေပြီးရရှိလာမယ့်ရန်ပုံငွေများကိုတော်လှန်ရေးမိသားစုဝင်များရဲ့ပြန်လည်ထူထောင်ရေးကြဆုံရဲဘော်တွေရဲ့မိသားစုဝင်များစီဒီမ်မိသားစုများနိုင်ငံရေးတက်ကြွလှုပ်ရှားသူများရဲ့မိသားစုဝင်များနိုင်ငံရေးအချင်းကြမိသားစုဝင်များကိုဦးစားပေးထောက်ပံ့ပေးမှာဖြစ်တယ်လို့သိရပါတယ်။ April 12ရက်ကမယ်ရီလင်းပြည်နယ်မှာကျင်းပခဲ့တဲ့ရောင်နီဂီတပွဲတော်ဟာရန်ပုံငွေ US ဒေါ်လာ 34,565 ကျော်ရရှိခဲ့ပြီးအဆိုပါပွဲမတိုင်ခင်ကျူတင်လက်မှတ်ရောင်းချရမှရရှိတဲ့မြန်မာကျပ်ငွေ3,200ကိုငလင်းဘေးတင့်ဒေသတွေအတွက်အရေးပေါ်ပို့ဆောင်ပေးခဲ့လို့သိရပါတယ်။ကိတရံပုံငွေအတွက်ပွဲလက်မှတ်ဝယ်ယူသူပြည်သူတအူးချင်းဟာအလူရှင်တွေဖြစ်ပြီးပြပရောက်ရောင်းနီအဖွဲ့ကပြည်တွင်းကလူထုနဲ့တသားတွေရှိနေမှလို့ကတိပြုထားပါတယ်ရှင်။ မိုးပြေပြည်သူကာကွယ်တပ်က Project Buffalo 3500ကား campaign ပြုလုပ်မဲ့တရင်ကိုနောက်ဆုံးတင်ပြပါမယ်။ရှမ်းပြည်နယ်တောင်ပိုင်းဖဲခုံမြို့နယ်မိုးပြေမြို့အခြေစိုက်မိုးပြေပြည်သူကာကွယ်တပ်က Project Buffalo 3500ကား campaign တစ်ခုပြုလုပ်နေပါတယ်။ယခုချိန်မှာစစ်ရေးတောက်လျှောက်ပြင်းထန်နေတဲ့အတွက်လက်နက်ခဲရနဲ့တခြားလိုအပ်ချက်များစွာရှိနေပေမဲ့ရဲဘော်များအတွက်စစ်စင်ရေးများမှာလင်းမြစွာလက်ဦးရယူနိုင်ဖို့တတ်မှတ် point များကိုအချိန်မီရောက်ရှိနိုင်ရန်စေရိတ်ခါများတည်ယူရန်ကင်းချိမ့်တဲ့ရဲဘော်များအသက်လူနေရတဲ့ထိခိုက်ရဲဘော်များကိုအချိန်မီစေယုံပို့ဆောင်နိုင်ရန်အရေးကြီးတဲ့အတွက်ကားကမ်ပိန်းကိုပြုလုပ်ရတာဖြစ်တယ်လို့ဆိုပါတယ်။ကမ်ပိန်း target မှာ7,500ဖြစ်ပြီးကားတစ်စီးရယူနိုင်ဖို့နဲ့လိုအပ်တဲ့73စီများဝယ်ယူနိုင်ဖို့ရည်ရွယ်ကာကမ်ပိန်းတက်မှတ်ကာလမှာ2025ဧပြီလ20ရက်နေ့ကနေမေလ20ရက်နေ့အထိပြုလုပ်သွားမှာဖြစ်တယ်လို့သိရပါတယ်။ပြည်တွင်းပြည်ပကထောက်ပို့ပြည်သူများအနေဖြင့် Project Buffalo Campaign မှာပါဝင်ပြီးမိုးပြေပြည်သူကာကွယ်တပ်ဖွဲ့အတွက်အရေးတကြီးလိုအပ်နေတဲ့ကားတစ်စီးကိုဖြည့်ဆည်းပေးခြင်းဖြင့်မိမိတို့ရဲ့ချွေးနှေးစာများထဲမှထိုက်ထိုက်တန်တန်ပါဝင်အားဖြည့်ပေးကြဖို့ဖိတ်ခေါ်ထားပါတယ်ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းထောက်ခါရှဲကပေးပို့ထားတာဖြစ်ပါတယ်ရှင်။
ဗီဒီယို NUG ကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာ။ဒီခုတစ်ခါတင်ဆက်ပေးမယ့်မအားလကြဆုံးဖို့မဝေးတော့ပါဆိုတဲ့ PDF Insight မှစောင်းပါကိုရင်းနိုင်ကဖတ်ကြားတင်ဆက်ပေးထားပါတယ်ခင်ဗျာ
။မအားလကြဆုံးဖို့ရဲ့မဝေးတော့ပါ။မြန်မာနိုင်ငံမှာအင်မတန်ဝမ်းနဲ့ကြေကွဲစရာကောင်းတဲ့ရတသပတ်တစ်ခုကျောင်းလွန်လာခဲ့ပါပြီ။ငလင်ဘေးတန်တင်ပြည်သူတွေနဲ့အတူလိုက်ပါခံစားကြရတဲ့ကုညီသူပုဂ္ဂလိကအလှရှင်တွေနဲ့အတူလိုက်ပါခံစားရတဲ့ဝန်내ရမှုကိုပြောတာပါနိုင်ငံပေါင်း15နိုင်ငံကအရေးပေါ်ကယ်ဆယ်ရေးတွေကလည်းအလွန်ပင်ပန်းခံကူညီခဲ့ကြတာကိုတွေ့ကြရမှာပါသူတို့ရဲ့ဤပညာတာလွန်ကောင်းမှုတွေကြောင့်လူတချို့အသက်ဘေးကကယ်ဆယ်နိုင်ခဲ့တာလေအားလုံးမြင်တွေ့ကြရမှာပါပဲစစ်တပ်ကတော့သူတို့တတ်တာသွားတဲ့အတွက်ကြိတ်ပြီးကျေနပ်နေပါဖြစ်ပေမဲ့ပြည်သူတွေကတော့စိတ်ရင်းစေတနာအမှန်နဲ့ကျေးဇူးတင်ကြရတာဖြစ်ပါတယ်ကဘာကြီးမှဘလို့ဆိုးရုံမှုတွေရှိနေပါစေစေရာမှန်တဲ့ကိုကြီးဖေးမမှုတွေကလည်းရှိနေတာတွေ့ကြရတာပါကပိဒုက္ခတွေပေါ်ကနေစစ်တပ်ရဲ့နိုင်ငံရေးစီးပွားရေးအမျက်ထုတ်လှုပ်ဆောင်မှုတွေရှိတယ်လို့စိရင်စေနာအမှန်နဲ့ပြည်သူချင်းကူညီကြတာတွေကတော့မျက်ရည်ဝဲလောက်အောင်ခံစားကြရတာတစ်ဖက်မှာလည်းမြမလူအဖွဲ့စည်းရဲ့မှာမင်းဆိုမင်းညင်းနဲ့လက်ပါစီတွေဘလို့ပဲနေရာယူခွာတုံနေကြပါစေလူလူထဲမှာလူသားဆန်တဲ့စိတ်ဓာတ်တွေအပြေအဝါရှိနေကြတာတွေ့ရတဲ့အတွက်ခြေနဲ့ဝမ်းမြောက်ကြရပါတယ်စကိုင်းပြည့်ရွေးလို့ခေါ်တဲ့ငလင်ကျောဟာမြန်မာနိုင်ငံရဲ့အလဲဘဟုတက်တိတ်ကနေဖြတ်သွားတာဖြစ်ပါတယ်။ဒီပြည့်ရွေးဟာနှစ်ပေါင်း90တရာလောက်မှတစ်ချိန်ပြင်းထန်တဲ့ငလင်တွေလှုပ်လိမ့်ရှိတာကိုမြန်မာနိုင်ငံရောနိုင်ငံတကာပညာရှင်တွေကပါအတည်ပေးခဲ့တာတွေရှိပါတယ်။ဒါကြောင့်ပဲအရင်ဆိုးရလက်ထက်ကအရေးပေါ်ကယ်ဆယ်ရေးဖွဲ့စည်းပြီးလေ့ကျင့်မှုတွေလုပ်ခဲ့တာဖြစ်ပါတယ်။
ပြောနေတာကတော့တဘာဝဘေးရန်နဲ့ Natural Disaster ဆိုတဲ့ဖြစ်နိုင်တဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံပါသွား။တဘာဝဘေးရန်နဲ့ကျုံမှာအချိန်ပြည့်ကျုံ။အဲ့ဒါကိုပြန်တုံ့ပြန်နေ
လိုအပ်တဲ့ပစ္စည်းတွေစုစည်းထားရှိတာတဘာဝဘေးရန်အတွက်ရန်ပုံငွေ7,500,000,000လောက်တည်တံ့ဖယ်ထားခဲ့ရတဲ့အရေးပေါ်အသုံးပြုနိုင်မှုရဟရင်သစင်းမှာအသင့်ဝယ်ထားခဲ့တာဖြစ်ပါတယ်တတိနားလေပြီးပြည်သူအတွက်ကောင်းကျိုးရှိစေမယ့်ဆောင်ရွက်ချက်မှန်သမျှဟာစစ်တပ်ကအာဏာယူရအတွက်မျက်စိစပန်မွေးစူးစရာဖြစ်ခဲ့ပါတယ်မန္တလေးကိုစမတ်စီးရီးဖြစ်အလင်းမြန်ဆုံးပြောင်းလဲနိုင်ခဲ့တဲ့ဝန်ကြီးချုပ်နဲ့မြို့တော်ဝန်တို့ကိုဖမ်းဆီးထောင်ချခဲ့တယ်ဝန်ကြီးချုပ်ဦးစော်မြင့်မောင်ဟာကင်ဆာရောဂါခံစားနေရပြီးဆေးဝါးကုသမှုအလုံးလောက်မရရှိပဲကွယ်လွန်ခဲ့ရတယ်။မမကြီးမျက်စိအထူးဖို့ဆရာဝန်ကလည်းမြို့တော်ဝန်တာဝန်ကိုရယူခဲ့တဲ့ဦးရဲလင်ဟာမန္တလေးကိုကောင်းအောင်လုပ်ရမှာသူ့အိတ်ထဲကပတ်စံတော်စိုက်ထုတ်လုပ်ကင်ခဲ့ရပါစစ်တပ်ကသူတို့မလုံနိုင်တဲ့ကောင်းမှုလုပ်ခဲ့သူတွေကိုအညှို့ထားပြီးဖမ်းဆီးထောင်ချခဲ့ရဖြစ်ပါတယ်။တနက်ကင်ထားပြီးကြအုံးနောက်လောက်ပဲရှိတဲ့စစ်တပ်ခေါင်းဆောင်တွေကတဘာဝဘေးဒဏ်အတွက်သုံးဆွဲဖို့အရန်စူဆောင်းထားရှိတဲ့ဂျမ်ဘုံငွေတွေကိုနီးစက်ရလုပ်ငန်းရှင်တွေကိုထုတ်ချေးပစ်ခဲ့ပါတယ်။မမမကန်သုံးဆွဲပစ်ခဲ့ကြတာဖြစ်ပါတယ်။တကယ်ဖြစ်လာတော့ဘာပြင်ဆင်မှုမှရှိမထားသလိုဘာရန်ဘုံငွေမှသုံးစရာမရှိတော့ပါဘူး။ငလင်ဟာမန္တလေးစကိုင်းနာတဝိုက်မှာပဲထိခိုက်ခဲ့မယ်ဆိုရင်မအားလားဒီလောက်ဂျူးဆိုင်နေမှာမဟုတ်ပါဘူး။အခုတော့သူတို့ရာတပ်ပတ်မင်းလို့ခုကြံစီထားတဲ့နေပြည်တော်နဲ့စေအောင်ကျုံမှာပါအကြီးကျယ်ထိခိုက်ပျက်စီးခဲ့လို့မြက်ကလေးဆံပြာဖြစ်ပြီးနိုင်ငံတကာအကူအညီတွေမရှက်မကြောက်တောင်းလာရတာပါပဲ။တန်းရွှေကြီးတုံးကနာကိမုံတိုင်းဝင်တော့အကြောက်လွန်ပြီးနိုင်ငံတကာအကူအညီတွေလက်မခံခဲ့ဘူး။နောက်ပိုင်းကျမှလက်ခံခဲ့ရ။အခုမအားလားကတော့လူမျိုးသုံးတပ်ဖြတ်မှုနဲ့အာဂျင်တီးနားတရားရုံးကဖောင်းရန်ထုတ်ခံထားရတော့ ကျွန်တော်ကတော့ပူရီလက်ခံတာလောက်ကကြွေးကြုံမဟုတ်ဘူးတန်းထူမရဆိုတလို့ပူရီကြောက်မနေတော့ဘူးပေါ့မင်းတော်လန့်နိုင်ငံတကာအကူအညီတွေကိုငတ်ပြတ်ပြီးစစ်ဝတ်တောင်ကောင်းကောင်းမရှိတဲ့သူစစ်တပ်အတွက်များများယူထားပြီးပြည်သူတွေကိုဟန်ပြနေနေလောက်ဝေပေးလိုက်အောင်ပဲဆိုတဲ့ရုပ်တမဆိတ်ကရှိပြီးသားမဟုတ်လားစစ်သားတယောက်တိုင်းပြည်အုပ်ချုပ်မယ်ဆိုရင်အားလုံးကSYD စောက်ရမ်းလက်တန်းကြီးလောက်တာပါပ နားမလဲတဲ့ကိစ္စတွေကိုစီစဉ်ညွှန်ကြားနေရတွေ့ရမှာပါဒီလိုနဲ့ပဲတန်းရွှေကြီးလက်ထက်20ကျော်နိုနစ်ခဲ့ပြီးမလာလက်ထက်မှာတော့ဖုံးကန်လုံးဝမရှိတဲ့မင်းဆိုးမင်းညစ်တို့လက်ထက်ကြုံရချက်တွေအတိုင်းပြည်သူကလက်မခံယုံတာမကမဟာပထဝီမြေကြီးတော်မနေနိုင်တော့လှုပ်ခါလာရတာမဟုတ်လားဘေးရင်ကိန်းကနန်းတွေအရာရောရှစ်အတိတ်တပေါင်းနေရပါအနာယူတတဤတော့ကောင်းဝတ်တစ်ခုမှမရှိပါဘူးပြည်သူကိုငဲညာလို့တာအန်ယူဂျီနဲ့ EA ဘိုးတို့ကယာယီတဖက်သက်အပြည့်ရပေးထားတာပါဒီချိန်မှာအင်အားစုပြီးနပတကိုတောင်တင်းလို့ရနိုင်တာဖြစ်ပါလေစစ်တပ်ကတရုတ်ကူညီရေးရှင်တန်းကိုပစ်ခတ်လိုက်ပြီလို့တရုတ်ကြီးအကြိုက်အပြစ်ခတ်ရစဲရေးကြေညာခဲ့ပေမဲ့သူ့ဘက်ကအချင်းတွေစိုးနေတာတွေပေါ့တော်လန်ရေးအင်အားစုတွေခွင်ကောင်းယူသွားမှောက်စိုးရိမ်ပြီးကြိုကံတဲ့အနေနဲ့ဒရင်နဲ့နေရာဆောင်လိုက်ပြီးဘုံကျဲနေတာပါပဲဒါပေမဲ့သူအစိုးရအောင်ကိစ္စတွေကတော့ရှောင်လွယ်လို့ရမှာမဟုတ်ပါဘူးနေမြေတွေဓာတ်ထပ်ပိုဆုံးရှုံးလာမယ်စစ်သားတွေဓာတ်ထပ်ပိုတေချေရမယ်တကယ်တော့မာလာတဟာအစိုးရအဆင့်မဟုတ်တော့ပဲမြန်မာမှာရှိနေတဲ့တပေါင်းများစွာတွေကတာမန်တက်တရက်အဖြစ်ကိုရော့ချလာခဲ့ပြီဖြစ်ပါလေစစ်တပ်ရဲ့လူတက်လက်နက်ထုတ်စက်ရုံတွေပို့ပြီးထိခိုက်ပျက်စီးလာရမယ်။နောက်ဆုံးနေပြီးတော့အပျက်စီးတွေကိုသူဘလို့မှပြန်လဲတိဆောက်နိုင်မှာမဟုတ်ပဲစွန့်ခွာထပြေးရမယ့်အချိန်ကိုမုတ်ချရောက်လာတော့မှာဖြစ်ပါတယ်။ပြည်သူအပေါ်စေတနာနည်းလုံးနဲ့စစ်ကောင်းဆောင်တွေရဲ့ကံကြမ္မာဟာဘလို့မှစသိမ်းမကောင်းနိုင်ပါဘူး။နိုင်ငံခြားခီးစဉ်ဆိုရင်သူ့ကိုယ်သူလူရဝင်ပြီးဆိုပြီးမြောက်ကြွမြောက်ကြွနဲ့အလွန်တက်ကြွတဲ့မာအလာဘင်းစတပ်အစည်းအဝေးတွားတက်ပြီးအင်တာပိုကိုကြောက်လို့ညှာကြည့်အချိန်မတော်တတုပ်ရိုက်ပြန်ပြေးလာရတယ်လို့ ICC ဖမ်းရန်ကထထွက်လာအောင်မှဖြစ်လို့တတလုံးရန်ပြေဖြစ်နေမှာပါပဲအခုအရေးပေါ်ကုညီကယ်ဆယ်ရေးတွေကပြန်ကြတော့မှာပါဒါမဲ့ကာလာမှာပြန်လဲတီထောင်ရေးလုပ်ကြရမှာပါဆက်ကစားဘက်ကပေါ်ရှော့စွာဆောင်ရွက်ခဲ့တဲ့ကြားကပြည်သူတွေရဲ့စူးစမ်းရုံးကန့်မှုနဲ့ပြန်လဲထူထောင်လာကြမှာပါဒါပေမဲ့ဒေါ်လာဘီလီယံနဲ့ချီကုန်ကြမဲ့နေပြည်တော်ပြန်လဲတီဆောက်ရေးကိုမအားလားဘလို့မှလုံနိုင်မှာမဟုတ်ပါဘူးဝါစီကအလွန်ကျွံရိုက်ထုတ်နေတဲ့ကြက်ငွေတွေကိုစီအဲအတွက်ပဲတုံးနေမှာဖြစ်လို့နပတ်တာအုတ်ချော်ကြီးပြန်လဲနလန်ထူလာနိုင်မှာမဟုတ်တော့ပါဘူးတို့အနေနဲ့ကတော့ကိုပါကိုပဲစူပေါင်းအားနဲ့ဖြည့်ရှင်းကြရမှာပါဖြစ်သူတွေအပေါ်တာဝန်ခံမှုမရှိတဲ့အာနာယူးများကိုတီတူအားနဲ့ပဲဖြုတ်ချတုတ်တင်ပြရမယ်အချိန်ဟာလဲမဝေးရောဘူးလို့ပဲဆိုပြရစေ
တတိယအဆင့်အနေနဲ့တနိုင်ငံလုံးထွေထွေထိုးစစ်ကြီးတရဆင်နွှဲကြဖို့ပဲဖြစ်လိမ့်မယ်မြို့သားကြီးညွှန်ရေးဆိုရပြည်သူကာကွယ်ရေးတပ်မတော်နဲ့မဟာမိတ်ဒေါ်လာရေးဖွဲ့တွေဟာဒီထွေထွေထိုးစစ်ကြီးအတွက်ပြင်ဆင်ကျိုးပန်းနေကြတယ်ဆိုတာအပြစ်ပေးလို့တယ
် PDF insight ကစောင်းပါကိုကျွန်တော်ရဲမှန်ရုပ်ဖတ်ပေးလိုက်တာဖြစ်ပါတယ်အဆုံးထိနားဆင်ပေးကြကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ခင်ဗျာ
ဗီဒီယို NUG သောတာရှင်များခင်ဗျာဒီကနေ့မနက်ပိုင်းရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့တိုင်းရင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်မှာမတူပီချင်းဘာသာဖြင့်တပတ်အတွင်းသတင်းများကို The Mutubi Times မှတင်ဆက်ပေးထားပါတယ်ခင်ဗျာ
တမတ်ပီထမ်လမ်ဂလုံးကုတ်ဘိုင်ကန်တူကိုမစားဘိုင်ဒီငိုဆွေးနီတလာငိုင်ဥပနာကခືကုမ္ထာနီကုကူကငါအပရယ်ဖာအယားထုမနာအထံစနာတာအဒန်ကဘန်လာဟဲလအုံးနီအပခတ်နာမတူပီကွန်မြူနတီဒေဗလော့ပ်မန့်အော်ဂနိုက်ဇေးရှင်း MCDO ကကုမ္လှေငါစုပနာအနီဗာဆရီဟတာကုမ္ထာနီကုကူကငါအပရယ်နီကူလ်နီရုံနေနာအင်ဒီယာနာပိုလစ်စ်အင်ဒီယာနာစတေးအက်စ်ဟိုင်လာအုံးနီတလာအိုထန်ရက်လုံး MCDO ကုမ္လှေငါအနီဗာဆရီပရိုဂရမ်ဟတာအနုကဝင်းကကွန်ဖရင့်ဆိုင်ဒါနေဝါယူခွေလာအုံးပတ်ဝေတီ USA ကခိုအက္ကဆာမတူထန်ဖွန်ဘိုက်ခွေကအော်ဂနိုက်ဇေးရှင်းစနာခေါ်ဘိုက်စပ်လာအုံးနီတလာမင်းလာအုံးပထန်မာကခွေမော်ဒနနဲ့ USA MCDO တာကုမ္လှေငါစုပလာအုံးစံကုမ္လှေငါစုပနာအနီဗာဆရီခေါ်အထန်စားလာဆိုင်လာအုံးနီအော်ပီကကလာအင်ဒီယာနာပိုလစ်ကမမတူးစကိုဘိုင်နဘူလ်ပွိဥထိုင်ဟမ်နဲ့ USA ရမ်ခွေယာကုမ္မတူးထောင်ဖွန်ဘိုင်လုံခေါ်နန်ထုမ်နာပွိထိုင်ဟမ်လာဘော်ခရီမင်းနဲ့ကန်ဆဲလူတီလာ MCDO ဆက်ကတရီလိုဒမတူပီထမ်းတင်ငါယက်ဆက်လာခု MCDO ဟေတာကုမ thani kumsha lam klo US rama atonguti tenena koram asan rampat venga India a kayong kha refugee ham bomna akapekung angengai na yona akabomkung organization pakhatlao apnena a chin khobal thanlang khopui rabuk wangcha nu khaka training kai ti kap kamel dong wangcha ka nu khaka motoda wo sangkuti thangpan ni dukti pathum bangha adangutila minglao ami khakheta jana area baptist women department zabwd lo asai training kayu ti amelu venga kumthawni kumkulkum nga april ni hleli nin khathuna lunglal ne ralpel wangcha lakloa ka breakfast hokti লংডাক আওয়াল সংকুতলা মিংলাও মটো দোঙা মটো ড্রাইভার আথুম দা থাংপাঙ্গা সুদুতলা মিংলাও থাংপনে দিকতি থাংপথুম হেখো বংহা আনা গাইলা আদাংউ আকদিক হই হেতা ডং বংচাকা পি মেনসি আকুম সমঙ্গা পাঙ্গানে মাইটু রেময় আকুম কুমকুল কুমনি তলা মিংলাও apathum na chin khobal matupi khopuya sikangsi lo banjang ne bum athak donga pastoral pakhat athum de la pinam thang panga lo bangha adangutila mingla o sikangsi lo kumthani kumkul kumnga april ni hlesri nen thlemben khanak panhi wenga matupi khopui khuya bum vaikhat athak thil phaya matupi khopui teng waya kho bum vai ni athak thil tila mingla o bum athak thil thong donga pinam khak bangha adang bung mula im angen po si tila mingla থাংপা বংহা আদাঙতি বংহা কদাং খুয়া থাংপথুম হেতা পাস্টর জুভানে আসা হক আমি পথুম বংহা আনা গাইলা আদাঙু তেলা পেলনাম পাখা তেংলোঙা মিংলা ওম বুম আথা কংনে তু কাইতি মতিপি থাংশিপ পিপল অ্যাডমিনিস্ট্রেশন লো অল থাং থালা ওম থান আপলিনা chin brotherhood lo flam operation asai venga anuk pika kata khalaya ni cha shit alo venga khal sungti kayo sikam si harkap khakta baikap katu sangtla mingla o kumthani kumkul kumnga april ni le kwa ne na flam myo tein kompyu akhana facebook live program a cno cntf ol thang kohot kong salai timilo sikam si harkap atu kong pilnam harkap adu kong ne tu kai ti athila o flam operation venga sik কামসি হরকাপ তামহু পখাতা লেনেচি বংহা আদাংতি তত খুয়া পহৈ দুকতিলা মিংলাও ফলাম অপারেশন ভেঙা কলে ইসি কামসি হরকাপ খখেতা ইয়াথু এলএন বিগ জি1 লামক্লং ইয়াথু অয়ল বিগ হিল বৈ কতু গুথাই বৈ আ হরকাপ ইয়া সমঙ্গা পসরি কতু গু নুকুমখো ইয়া পকুল কতু গুতি তেনিন হিল সি কামসি হরকাপ ইয়থুম থাই কতু গু সুমনে মনু অহোমলা থাং সমরুখো কতু গুতি আথেন জালা কছরুঙ্গন তিলা সলাই তিমিলো অথুই ফলাম অপারেশন ওয়েঙ্গা সিকামসি হরকাপ খকা লুংপোক অলেন ইয়ুর জঙ্গা থাই কখম পাও বংমলা আলু নোপাই সনানে ড্রং সনা খ মুপ কখম পাও তিলা অথুই কুমথাউনি কুমকুল কুমলি নভেম্বর লঙ্গা আতং ফলাম অপারেশন হেতা থঙ্গা রাউতি টাইপওয়ে খুয়া চিন ব্রাদারহুড নে অ্যালায়েন্স খকা পিলনাম খরকাপ সমকোয়াল হাই হিংলুং আপেগুতি চিন ব্রাদারহুড কা পিলনাম খরকাপ সমঙ্গা পরুখে খ হিংলুং আপেগুবান্তি মিংলাও আপনা চিন খোবল হাখা খোপুই নিচ্ছা ছাপ ইহাগা পিটু সিট পথুম দা কুমথাউনি কুমকুর কুমঙা আপ্রিল নিথম নিনা লুংপোক সখুব আখুনুতি সিটিএফ হাখা তেঙা লু রুতিলা মিংলাও পিটু সিট পথুম হেতা আমামি কা আপম লুংপোক এম এ ওয়ান পাখাত এম এ থ্রি পাখাত এম এ ইলেভেন পাখাত আখুনুতি আলিন উনুলাও সিটিএফ হাখা লো আলিন উন খক হে আথেন চা লাগদৌতি কুদ খো খেপ কপে গু বুম সা সঙ্গনা মনা পহৈ কথাগুনি তিলা আতং সাক রেডিও ডং লোহা নতুন কঙ্গাই হকতা কলকু কাতু ইয়াল কুম জনি খাত নিজাং খনক পরেলে মিনি সমথমা 16 মিটার 17.79 মিকা হাত ডং লোহা ক নতুন থাইজং এমতুবি থাম অলথাং খনতুম বৈসোয়া জাল্লা অমাইনা কাকে
গোরাম কাকো ওম পিল নাম বৈ লিংলুই খাইনা খুইলোঙা লৈনা বৈ ওম ছেতিলা এমতুবি থাম তেম লোঙা থাং থুইনা কানকু আসা আপৈ দি নসে মতুমি ফোন গা উইসা
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ18.9 MHz ၊ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေနိုင်ပါပြီ။မြမနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖွေသားတွေကဆုတောင်းနေတာပို့တာလာပါလိမ့်ရှင်။မြေသားညီမတွေအစိုးရရဲ့စက်သွေးရေးသတင်းအချက်အလက်တွေပညာဝန်ကြီးဌာနကထုတ်လွှင့်နေတဲ့ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်